ရခိုင်ပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒေသရဲရွာသားတွေဖမ်းဆီးခဲ့ရတာမတရားအသင်ဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံနေရတာတွေရှိနေပါတယ်ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့အင်္ဂါနေ့မနက်ကဗုဒ္ဓတော်မြို့နယ်ဘက်မှာနှစ်ဖွဲ့ဘွဲ့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်က VOA ကိုပြောပါတယ
်ဒီမနက်ကလာတဲ့တရင်တွေဆိုတော့ဟိုဘက်မှာတိုက်ပွဲဖြစ်နေတော့ကြတယ်မနက်7:00လောက်မှာလေပထမရွာရှိတဲ့မှာတိုက်ပွဲပြန်ကြတယ်လို့ပြောတယ်ရှိတဲ့မှာဗနက်တန်တွေကြားနေရလို့အင်းညာရွာတွေကပြန်ပြောတယ်မနက်7:00မှာလေ
ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓတော်မြို့နယ်ရေလဲချောင်းကျေးရွာမှာရခိုင်တပ်မတော်နဲ့မြမတ်တပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးတရက်ပြင်ကျေးရွာအုပ်ချုပ်ရေးမှူးအပါဝင်လူ15ဦးကိုအမှတ်3နယ်ရဆောက်တပ်ကနေဖမ်းဆီးသွားခဲ့ပါတယ်။14ရက်နေ့ညနေပိုင်းမှာ73ဦးကိုပြန်လွှတ်ပေးခဲ့ပြီးမဲ့လည်းကျေးရွာအုပ်ချုပ်ရေးမှူးနဲ့တခြားလူဦးကိုတော့မတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဥမောင်ကျော်ဆောင်ကဆက်ပြောပါရတယ
်။ဟန်တော့ဒီမှာမင်းကဖြစ်နေတာပဲညနေခဏကြီးမှာစစ်တုံးကိုပြန်တော့နောက်နှစ်ယောက်ကိုသူတို့အမှုပြုတာတယ်စစ်ကောင်တင်တယ်မတရားတဲ့ဥပဒေပုံမှန်ကိုပြန်လာတာလို့ဥမောင်ပိုင်းကမောက်ကြွေးအဲ့ဒီနှစ်ယောက်ကိုမတရားတဲ့ဥပဒေပုံမှန်စစ်ကောင်တင်တယ်ရေးရတယ်
။ဖမ်းဆီးသွားတဲ့လူတွေကိုရခိုင်တပ်မတော်နဲ့ဆက်သွယ်မှုရှိမရှိဖိခါပေးပို့တာရှိမရှိစစ်ဆေးမေးမြန်းခဲ့တယ်လို့လည်းသူကဆိုပါတယ်။မနေ့ကတနင်္လာနေ့မှာလည်းသမရောနဲ့အီဖွဲတို့ကြားရတိတမြို့နယ်ကျိန်တရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဒေရခန့်ချန္ဒမနှူးကိုသမရောဘက်ကခေါ်ယူသွားပြီးဒီကနေ့သိလွတ်လာတာမရှိသေးဘူးလို့အဖမ်းခံရသူမိသားစုနဲ့တွားရောက်တွေ့ဆုံခဲ့တဲ့ရတိတအောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ
်။ရှင်းနိုင်လောက်မှာတိုက်ပွဲဖြစ်တဲ့လက်နဲ့အဖန်တွေကြားတဲ့အဲ့သူတို့ကသူရဲ့ခြံမြေချေမှာပုံအောင်ခဲ့တယ်လို့ပြောပါတယ်။အဲ့မှာနိုင်ဝယ်တော့ဖြစ်ပြီးတော့သူတို့တိတ်တော့တယ်သူတိတ်တာကြော်ရင်တယောက်ရင်နှစ်ယောက်ပါအဲ့မှာနှစ်ယောက်ကပုံအောင်နေတယ်ခက်လာတဲ့အခါမှာတက်မတော်ဖက်ကလာတာနဲ့သူတို့ကိုမြင်တော့အဲ့ဒါနဲ့သူတို့ကိုခေါ်တော့တဲ့သဘောဖြစ်သွားပါတယ်ဒီနေ့အချိန်ဖြစ်ပေါ့နော်သူတို့နဲ့အသက်တွေအညာပေးဘူးဆိုတဲ့အကြောင်းကိုတော့ကျမတို့ကဘုန်းကြီးကလည်းသင်တာကြည့်ရောကသူတို့မိသားစုတွေနဲ့တော့ရောက်ပြေးဆုံးခဲ့လို့သိခဲ့ရပါတယ်ရှင်သူတို့ပြောတာတော့တက်မ20နှစ်ကလို့ပြောပါတယ်ပြောသားတွေတော်တော်များများလဲတော်တော်လေးကိုဟိုကြောက်နေနေတဲ့အနေထားကိုလည်းကျမတို့မျက်မြင်ကိုတွေ့ပေါ့နော
်လက်ရှိရခိုင်ပြည်နယ်တွင်းမှာမြမတော်မတော်ဘက်ကစင်အားတွေတိုးချက်ပို့ဆောင်လာတဲ့အတွက်စစ်ရှိန်ပုံမြင့်လာနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလို့ပြောပါတယ
်အခုဒီဇန်နဝါရီလ4ရက်နေ့ဖြစ်စဉ်နောက်ပိုင်းမှာနော်ဗမာတော်မတော်ဖက်ဆန်းနေပြီးတော့ခိုင်ပြည်ပြည်သူကိုပို့တဲ့ဥစ္စာကတော့တမခင်းနေနဲ့တမကိုကိုဒီကတမတွေကလည်းဒီခေါင်းနှုတ်အင်အားတွေပေါ့နော်ဒီနေ့ဒီဆိုလို့ရှိရင်တော့ဟိုအင်အားက4000ဆိုသူတို့ထားပြီးတော့ပို့ထားတယ်ကြာနော်ဒီခိုင်စစ်နေတာကိုအဲဒီရဲ့ပိုင်းမှာတော့ခိုင်တမတော်နဲ့နော်ဒီရေပြင်တိတ်ကွေးတွေကတော့ဒါတနေ့တနေ့ပို့ပြီးတော့ဒါပြင်းထန်လာနေတယ်ကြာအိတ်ကွေးအရေးတက်ကလည်းပို့ပြီးတော့များလာနေတယ်ပို့ပြီးတော့သိချင်းရင်လာတာပေါ့
ဇန်နဝါရီ17ရက်နေ့ကနေ14ရက်နေ့ထိ4ရက်တာကာလအတွင်းအေအေဖွဲ့နဲ့တမတော်တို့ကြားဗုဒ္ဓတော်မြို့နယ်ကြောက်တော်မြို့နယ်နဲ့ရတိတော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့တနင်္လာနေ့ညမှာအေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲတွင်မြမတော်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများနေတယ်လို့အေအေဘက်ကထုတ်ပြန်ထားပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။အေအေဖွဲ့ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းခေါ်သွားတဲ့ဆိုတာတွေနဲ့ပတ်သက်ပြီးအတီးပြုတ်ဖို့နဲ့နောက်ထပ်ချက်လက်တွေတည်ရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်သွင်းရေးမှူးကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။